မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုနဲ့အဖေတူအမေခွဲကိုကင်ဂျုံနဲ့မလေးရှားလက်ဆိုင်မှာပြီးခဲ့တဲ့လကလှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံသားတန်တမန်ဆက်ဆံရေးတွေတင်းမာလာချိန်မှာပဲမြောက်ကိုရီးယားနိုင်ငံရောက်မလေးရှားနိုင်ငံသားတွေကိုသူ့နိုင်ငံထက်ကထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။မလေးရှားကလည်းမြောက်ကိုရီးယားတန်တမန်တွေတန်ယုံဝန်ထမ်းတွေနဲ့မြောက်ကိုရီးယားနိုင်ငံသားအားလုံးကိုမလေးရှားနိုင်ငံထက်ကထွက်ခွာခွင့်မပေးဘဲနဲ့ပြန်ပြီးတော့ပိတ်ပင်တားမြစ်လိုက်ပါတယ်။ဒီကရက်စနေနေ့ကနိုင်ငံတကာအမတ်တွေကိုအပြန်အလှန်ပြင်းထန်ပေးလိုက်ပြီးတဲ့နောက်အင်္ဂါနေ့မှဒီလိုဆုံးဖြတ်လိုက်ကြတာပါမလေးရှားဝန်ကြီးချုပ်နာဂျစ်ဘာဇက်ကမြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံသားတွေကိုဒုစရိုက်အဖြစ်ထိန်းသိမ်းထားတယ်လို့နောက်ထပ်တင်းမာမှုတွေတိုးမြင့်မလာအောင်အဲ့ဒီဆုံးဖြတ်ချက်တွေချက်ချင်းပြုတ်သိမ်းလိုက်ဖို့မြုံမှန်းပါတယ်လို့ပြောပါတယ်မြောက်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုနိုင်ငံပိုင်သတင်းဌာနကနေကြေညာသွားတာဖြစ်တယ်လို့မလေးရှားရောက်မြောက်ကိုရီးယားနိုင်ငံသားတွေရဲ့လုံခြုံရေးအာမခံချက်ရတဲ့အထိဒီပိတ်ပင်ကတ်တက်ချက်တွေဆက်ထားသွားမယ်လို့ပြောပါတယ်ကင်ဂျုံနန်းဟာမလေးရှားလက်ဆိုင်မှာဖေဖော်ဝါရီလ13ရက်နေ့ကအာယုံကျောကိုထိခိုက်ပျက်စီးတဲ့ CX အစိမ်းနဲ့လှုပ်ကြံတပ်ဖြတ်ခံရတာဖြစ်တယ်လို့မလေးရှားရဲတွေကပြောပါတယ်တိုက်ခိုက်ခံရပြီးမိနစ်20အကြာမှာကင်ဂျုံနန်းသေဆုံးသွားတာဖြစ်ပါတယ်